သမားဒေါ်နယ်ထရမ့်အနေနဲ့ရုရှားနိုင်ငံမော်စကိုမြို့မှာထရမ့်တာဝါတည်ဆောက်မဲ့ကိစ္စအတွေ့အောက်လွတ်တော်ကိုလိမ်လည်ပြောဆိုဖို့သူ့ရဲ့ရှင်းလင်းကိုညွှန်ကြားခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့ကိစ္စကိုစုံစမ်းစစ်ဆေးသွားမယ်လို့ဒီမိုကရက်လွတ်တော်အမတ်တွေကပြောသလိုက်ပါတယ်။အခုထွက်လာတဲ့ဆွဆွဲပြောဆိုမှုဟာအပြင်းထန်ဆုံးဆွဆွဲမှုဖြစ်ကြောင်းအောက်လွတ်တော်ထားလိုင်းရေးကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်အဒမ်ရှစ်စ်ကပြောပါတယ်။ထွက်ပေါ်လာတဲ့သတင်းတွေမှန်မှန်မှန်ဆိုတာသိရှိနိုင်ဖို့လိုအပ်တာတွေအားလုံးကိုလှုပ်ဆောင်သွားမယ်လို့လည်းလွတ်တော်အမတ်အဒမ်ရှစ်စ်ကပြောပါတယ်။သမရကသူ့ရဲ့ကိုပိုင်ရှင်းနေမိုက်ကယ်ကိုဟန်းကိုအဲ့ဒီလိုညွှန်ကြားခဲ့တယ်ဆိုတဲ့အကြောင်းအမည်မဖော်လို့သူရဲ့အရာရှင်ဦးရဲ့ပြောကြားချက်ကိုကိုကပြီး first feed တဲ့ထင်းမှာကြာတာပရင်းနေနောက်ဝိုင်းကဖော်ပြခဲ့တာပါသမရအနေနဲ့သူ့ရဲ့ရှင်းနေကိုလိမ့်လည်းထွက်ဆိုဖို့ညွှန်ကြားခဲ့တယ်ဆိုတဲ့ပြောဆိုမှုတွေဟာလုံးဝမှန်ကန်ခြင်းမရှိကြောင်းသမရရဲ့ရှင်းနေရူဒီဂျူလီယာနီကတောက်ကြနေမှာကြီးညာချက်ထုတ်ပြန်ပြောကြားပါတယ်အလားတူပဲအင်ဂျူတော်ပြောခွင့်ရဆာရာဆန်ဒါစ်ကလည်းအခုလိုဆွဆွဲပြောဆိုတဲ့တဲ့ထင်းဟာအတိအပယ်မရှိကြောင်းပြောပါတယ်အလို့တော်ဥရေရေးရာကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်ဂျယ်ရော့နော့ဒလာကလည်းကို့ထံမှာအလုံးလုံးနေသူတဦးကိုလွတ်တော်မှာလိမ်လည်ထွက်ဆိုဖို့ညွှန်ကြားခြင်းဟာဥပဒေချိုးဖောက်တဲ့ကိစ္စဖြစ်ပြီးဒီကိစ္စအထိထွက်လာအောင်သူ့ကော်မတီကစုံစမ်းစစ်ဆေးသွားမယ်လို့ပြောပါတယ်